မကင်ပြူထွေးပြီးခဲ့တဲ့အစီအစဉ်မှာကျွန်တော်တို့ပြောခဲ့ကြတဲ့ social media ပေါ်မှာသတင်းမတွေဖြန့်တာနိုင်ငံရေးပြောကားနဲ့ social media မှာသတင်းတွေဖြန့်တာကိုကာကွယ်ဖို့သတင်းမီဒီယာအဖွဲ့အစည်းအတော်များများပေါင်းပြီးစလုပ်နေကြပြီနော
်ဟုတ်တယ်ရှင်ကျမလည်းအဲ့ဒီသတင်းကိုတွေ့လိုက်တယ်နာမည်ကျော်ဆုရစာနယ်ဇင်းဆရာမဆယ်လီလာမန်ဦးဆောင်ပြီးသတင်းမီဒီယာကုမ္ပဏီပေါင်း85ခုနဲ့ Google Facebook ဘင်းနဲ့ Twitter တို့လို social media ကုမ္ပဏီတွေပေါင်းပြီး Trust Project ဆိုတာကိုလုပ်နေကြတာလေ
ဒီလုပ်ငန်းကို American ပြည်ထောင်စု California ပြည်နယ် Santa Clara တက္ကသိုလ်မှာအဲ့ဒီသတင်းဌာနတွေနဲ့ကုမ္ပဏီတွေတိတ်မကြသေးခင်ကတွေ့ကြပြီးစာဖတ်သူတွေအနေနဲ့သတင်းတပုတ်အပေါ်ဘယ်လောက်ယုံကြည်လက်ခံနိုင်လောက်မဲဆိုတာကိုတိုင်းတာတဲ့အညွှန်းတွေထည့်ပေးဖို့ဆွေးနွေးပြီးတော့စီမံကိန်းစလိုက်ကြတာလေဒီစီမံကိန်းအစမှာပဲ The Economist, The Globe and Mail နဲ့ The Washington Post တို့လိုသတင်းဌာနကြီးတွေပါလာပါတယ
် Digital နည်းပညာသုံးလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေကိုချက်ချက်ပြက်ပြက်အသုံးပြုလာနေတဲ့ဒီနေ့ကဘာကြီးမှာဘယ်ကြညာကအမှန်ဖြစ်တယ်ဘယ်သတင်းကယုံကြည်စိတ်ချရတယ်ဘေယာကတော့သတင်းတုသတင်းမှာဖြစ်တဲ့စရာကိုပြောဖို့ပို့ပြီးတော့ခက်ခဲလာတယ်လို့ဒီစီမံကိန်းရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဆယ်လီလာမန်ကပြောပါတယ
်ဒီစီမံကိန်းရဲ့ internet ဆာမျက်နှာ thetrustproject.org မှာတော့သဘောထားထင်မြင်ယူဆချက်ကြော်ညာနဲ့တကယ့်သတင်းတွေကြားရဲကကြွားချချက်ကိုပြောနိုင်တယ်လို့ကျွန်တော်တို့ကထင်ပါတယ်တဲ့ဒါပေမဲ့တကယ်တမ်းဘယ်လိုသိကြပါသလဲလို့မေးခွန်းထုတ်ထားတယ်ဗျ
အဲ့ဒါကြောင့်လေသတင်းဖတ်တဲ့သူတွေအနေနဲ့သတင်းရဲ့အရေးအသွေးပိုင်းနဲ့စာနယ်ဇင်းပညာပိုင်းကိုအလွယ်တူအကဲဖြတ်နိုင်အောင်ဒီ Trust Project ကနေပွင့်လင်းမြင်သာမှုဆိုင်ရာစံနှုန်းတွေကိုထုတ်ဖော်သတ်မှတ်မယ်လို့ဆိုထားတယ်ရှင်။သူတို့သုံးထားတာအရာကတော့ Trust Indicators တဲ့ယုံကြည်ရမှုဆိုင်ရာအညွှန်းတွေလို့ဆိုရမလားပဲ။
လူတွေအနေနဲ့သတင်းတွေမှာသူတို့တံပိုးထားတာကဘာတွေဘယ်လိုအခြေအနေမျိုးမှာသတင်းအပေါ်ယုံကြည်မှုရှိတယ်စတာတွေကိုအမေရိကန်နဲ့ဥရောပမှာနေထိုင်သူတွေနဲ့အင်တာဗျူးလုပ်မေးမြန်းပြီးတော့မှလူတွေရဲ့ဖြေဆိုချက်တွေပေါ်မှာအခြေခံပြီးအဲ့ဒီ trust indicator တွေကိုသတ်မှတ်ထားပါတယ်တဲ့လက်ရှိမှာကစပြီးစမ်းသပ်နေစေအချိန်မှာတကယ်တမ်းအဲ့ဒါကဘယ်လိုဆိုတာကိုတော့သိချာမသိရသေးပါဘူ
းသိထားရသလောက်ကတော့ online မှာဖော်ပြတဲ့သတင်းနဲ့သတင်းဆောင်မတွေမှာအင်္ဂလိပ်အက္ခရာအိုင်အမတ်သားကိုပူးတွဲဖော်ပြပြီးဒီသတင်းကိုဘယ်လိုမေးမြန်းစုံစမ်းပြီးရေးသားထားတယ်ဒီသတင်းကိုဖော်ပြတဲ့သတင်းဌာနရဲ့အဆင့်အတန်းကဘာသတင်းရေးတဲ့သတင်းတောင်းနဲ့ပတ်သက်တာစာရာတွေကိုကျွဲပြီးတော့ဖော်ပြမယ်လို့ပြောပါတယ
်ယုံကြည်ရမှုဆိုင်ရာအညွှန်းတွေဆိုပြီးလောလောဆယ်သူတို့သတ်မှတ်ထားတာ၈ခုရှိတယ်ဗျအဲ့ဒါတွေကတော့ best practices လို့ခေါ်တဲ့သတင်းရေးသားရမှာလိုက်နိုင်ရမယ့်စည်းကမ်းသတ်မှတ်ချက်တွေသတင်းဆောင်မရေးတဲ့စာရေးဆရာသတင်းရေးတဲ့သတင်းတောင်းအကြောင်းကိုကားချက်တွေသတင်းနဲ့သတင်းဆောင်ပါအမျိုးအစားအသုံးပြုတဲ့နည်းလမ်းဒေတာဆိုင်ရာမတူကွဲပြားတဲ့သဘောထားအမြင်တွေနဲ့ဆက်ပြီးလှုပ်ဆောင်နိုင်မယ့်အကြံပြုချက်တွေဆိုပြီးတော့ဖော်ပြထားပါတယ
်ဒီထက်သေးစိတ်ပြောရရင်တော့သတင်းဌာနကိုဘယ်သူတွေကငွေကြေးထောက်ပံ့ထားတယ်သတင်းဌာနရဲ့မစ်ရှင်လို့ခေါ်တဲ့ရည်ရွယ်ချက်ကဘာဆိုတာတွေအပြင်သတင်းကျင့်ဝတ်ပိုင်းတိကျမှုပိုင်းအမှားပြင်ဆင်ချက်ပိုင်းနဲ့တခြားစံနှုန်းသတ်မှတ်ချက်တွေကိုဘယ်လောက်လိုက်နာတယ်ဆိုတာသိကြရမှာပါ
သတင်းတော့နဲ့ပတ်သက်ရင်လေသူ့အကြောင်းအသေးစိတ်အချက်အလက်တွေနဲ့အတူသူ့ရဲ့ကြွမ်းကျင်မှုပိုင်းအရင်တုန်းကသူရေးခဲ့ဘူးတဲ့သတင်းတွေကိုဖော်ပြပေးပါမယ်ပြီးတော့ကိုဖတ်နေတာဟာထင်မြင်ယူဆချက်လားသုံးသပ်ချက်လားဒါမှမဟုတ်ကြော်ညာလားဆိုတာကိုလည်းရှင်းရှင်းလင်းလင်းဖော်ပြပေးမှာပ
ါစုံစမ်းထောက်လှမ်းထားတဲ့တကယ့်အသေးစိတ်လိုက်ထားတဲ့သတင်းဆောင်မတွေမှာဆိုရင်လေပါတဲ့အချက်အလက်တွေနဲ့ပြောထားတာတွေနောက်ွယ်ကသတင်းရင်းမြစ်တွေကိုပိုးပြီးသိလာရမှာပါဒါပြင်ဘာကြောင့်ဒီသတင်းကိုလုတ်ကြလဲဒီသတင်းကိုစုံစမ်းရေးသားခဲ့တဲ့လုပ်ငန်းတစ်ခုလုံးကဘယ်လိုရှိခဲ့တယ်လဲဆိုတာတွေကိုလည်းသိကြပါမယ
်။တနည်းအားဖြင့်ဆိုရင်တော့သတင်းဌာနရဲ့ကျင့်ဝတ်သိက္ခာပိုင်းမျှတမှုနဲ့တိကျမှုပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေသတင်းတော့ရဲ့နောက်ကြောင်းအရာဆိုရင်စတာတွေကိုပိုးပြီးရှင်းရှင်းလင်းလင်းသိအောင်ဖော်ပြပေးပြီးတော့ဒီသတင်းဆောင်မဟာဘယ်လောက်ယုံကြည်စိတ်ချရပါတယ်ဆိုတာကိုအာမခံချက်ပေးဖို့ကြိုးစားကြတာပါ။အဲဒီလိုအာမခံချက်ခိုင်မာတာနဲ့အမျှတကယ့်သတင်းအစ်အမှန်တွေနဲ့သတင်းမှာသတင်းတူတွေချာမှာကွဲပြားသွားမယ်လို့မျှော်လင့်ရတာပါပဲ
။အဲ့လိုချက်လက်တွေကိုသိရတဲ့ဆိုရင်လူတွေအနေနဲ့ဒီသတင်းဆောင်မတွေဟာသူတို့ယုံကြည်စိတ်ချတဲ့သတင်းဌာနကလာတာလား။သတင်းကိုယ်တိုင်ကယုံကြည်စိတ်ချရသလား။စတာတွေကိုစမ်းစစ်နိုင်မှာပါ။ဒါဟာ Facebook ပေါ်မှာသတင်းမတွေနဲ့သတင်းအထုတွေကိုတိုက်ဖြတ်ရေးကြိုးပမ်းအားထုတ်မှုကြီးရဲ့တစိုက်တစ်ပိုင်းလို့စီမံကိန်းအကောင့်ထဲဖော်နေသူတွေကပြောပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်တဲ့ကိစ္စပေါ်လာတာကနေအခုလိုသတင်းတူသတင်းမှားတွေကိုတိုက်ဖြတ်ဖို့လှုပ်လာကြတာကတော့ရှေ့လာမယ့်အနာဂတ်မှာဒ တကယ်စစ်မှန်တဲ့သတင်းဌာနတွေပေါ်လူတွေရဲ့ယုံကြည်မှုတိုးတက်လာနိုင်ခြင်းရှိတဲ့လမ်းစာဖြစ်တာကြောင့်တိတ်ကိုကောင်းတဲ့စီမံကိန်းလို့ဆိုရမှာပါ
။ဒါပြင်လူတွေအတွက်လည်းအဲ့ဒါလိုသတင်းတူသတင်းမားတွေနဲ့ကိုယ့်ကိုလိမ်လည်လှည့်ပြားဖို့ကြိုးစားတာကိုမခံရအောင်အကာအကွယ်တစ်ခုလိုဖြစ်လာမှာမို့ကိုဖတ်တဲ့သတင်းတွေအပေါ်ပိုးပြီးယုံကြည်စိတ်ချလာနိုင်မှာဖြစ်ပြီးတော့တကယ်ရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့စဉ်းစားတာမှာပိုးပြီးအထောက်အကူဖြစ်လာစေမှာပါပဲ
။ဒီစီမံကိန်းကိုကနဦးရံမုံငွေထောက်ပံ့သူကတော့Craigslist online အကြောင်းဝယ် site ကိုတည်ထောင်သူ Craig Newmark ဖြစ်ပါတယ်။ဒါ့အပြင် Democracy Fund, John S. and James L. Knight Foundation နဲ့ Mark Kula Foundation တို့ကလည်းရံမုံငွေထောက်ပံ့ကြတယ်လို့ The Trust Project Internet စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။